ဒီတောင်ကြီးမြို့မှာဒီဇင်ဘာလ2ရက်နေ့ကအပြစ်ခတ်ရစေးရေးသဘောတူလက်မှတ်ရေးထိုးဖြစ်သွားတာကဘာကြောက်ပါလဲခင်ဗျ။
အပြစ်ခတ်အကြောင်းရင်းကတော့နိုင်ငံကြီးကိုအေးချမ်းစေချင်တဲ့ဆန္ဒရှိတယ်။နောက်ပြီးတော့အဲ့လိုတရားအေးချမ်းထို့တဲ့ကြားထဲမှာဖြစ်ပျက်နေတဲ့ပြဿနာတွေကိုဖြေရှင်းဖို့လိုအပ်တယ်လေ။ဆိုတော့အခုနိုင်ငံရေးပြဿနာတွေကိုရင်ချမ်းနဲ့နီလာနဲ့ဆုံဆွေးနွေးပြီးတော့အဖြေရှာပြီးဖြေရှင်းဖို့အတွက်ဘသူလက်ထက်မှာလမ်းဖွင့်ပေးတာမရှိခဲ့ဘူးဆိုတော့ကျွန်တော်တို့မှလည်းရွေးစရာလမ်းမရှိဘူးလေ။ဒီတော့အခုလက်ရှိအစိုးရကနော်လမ်းဖွင့်ပေးတဲ့အတွက်ကြောင့်ကျွန်တော်တို့ကလည်းဒီလိုခေါ်တဲ့အတိုင်းကမ်းလှမ်းပြီးတော့အပြစ်ခတ်ရစေရေးအဆင့်ရောက်လာခြင်းပဲဖြစ်ပါတယ်ခင်ဗျာ
။ပြီးခဲ့တဲ့နှစ်ရက်အတွင်းမှာဒီ SSA တောင်ပိုင်းအဖွဲ့ဘ ഹു အစည်းအဝေးလုပ်တယ်လို့လည်းကြားလို့ပါ
ကျွန်တော်တို့အစိုးရအဖွဲ့နဲ့တွားပြီးဆွေးဆောင်ဆွေးနွေးပြီးကဏ္ဍတဲ့အဖွဲ့နဲ့ကျွန်တော်တို့ဘ ഹു ဦးစီးကော်မတီဝင်တွေပေါ့နော်အစည်းအဝေးထိုင်ပြီးတော့အရှိလုံးငါးစင်တွေဘယ်လိုလုပ်တော့ကြမလဲအဲဒီအချက်ခတ်ရစေးရေးကိစ္စတွေကိုကျွန်တော်တို့တက်ပြီးအားလုံးနားလည်အောင်ကျွန်တော်တို့ဘယ်လိုလုပ်ကြမလဲကျွန်တော်တို့ဒေတာခံပြည်သူတွေနားလည်သိရှိအောင်ဘယ်လိုလုပ်ကြမလဲဆိုပြီးတော့ဆွေးနွေးကြတာပါခင်ဗျာ
အဲ့တော့တောင်ကြီးဆွေးနွေးပွဲမှာပေါ့လေအစိုးရဘက်ကရှေ့အနာဂတ်အတွက်ဘာတွေကတိပေးပြောဆိုတာရှိလဲခင်ဗျ။ဟ
ုတ်ကဲ့ကျွန်တော်တို့တောင်းဆိုထားတဲ့အတိုင်းဒီအဖြစ်ခံရရဲ့ရေးလို့ပြည့်ရဲ့နိုင်ရေးတိစုံဆွေးနွေးပွဲတွေလှုပ်တော့ဖို့အတွက်ဒီပင်လုံးထက်ကောင်းတဲ့အမျိုးသားညီလာခံကြီးစရကိုကျင်းပပေးမယ်လို့ကျွန်တော်တို့ကိုပြောတော့ပါတယ်ဆိုတော့အဲ့ဒီအမျိုးသားညီလာခံကြီးတရားကျင်းပဖို့ထို့အတွက်အားလုံးသောတိုင်းဒေသလက်နက်အဖွဲ့အစည်းတွေနဲ့အားလုံးသောတိုက်ခိုက်အဖွဲ့အစည်းတွေအစိုးရနဲ့ဒီလေဖို့အတွက်လက်နက်အဖွဲ့အစည်းတွေနဲ့ရေစိုးပြခတ်ရစေရေးတွေလှုပ်ဆောင်ဖို့အတွက်လိုပါတယ်လို့အစိုးရကပြောတော့သူတို့ကိုစောင့်စောင့်နေရပါအောင်မယ်လို့အဲ့လိုပြောတော့ပါတယ်ခင်ဗျာ
အစိုးရကဒေါန်ဆန်းစုကြည်တို့အခြားတိုင်းဒေသအတိုက်ခံတွေပါပါမဲ့ညီလာခံမျိုးလားခင်ဗျာ
ဟုတ်ပါတယ်ခင်ဗျအတိုင်းရင်နာအဖွဲ့တွေအားလုံးနောက်ပြီးတော့ဒီမိုဘလစီကောင်းဆောင်ဖြစ်တဲ့တော်အောင်ဆန်းစုကြည်နဲ့အခြားထင်ရှားတဲ့အားလုံးတော့အတိုက်ခံကောင်းဆောင်တဲ့အဖွဲ့ကြီးတွေပါဝင်တဲ့ဒီညီလာခံကြီးကိုဆိုလိုကြောင်းကျွန်တော်တို့တွေ့ဆုံတဲ့နေရာမှာအစိုးရဝန်ကြီးတွေကကျွန်တော်တို့ကိုရှင်းပြပါတယ်အဲ့လိုဖြစ်ဖို့လည်းအစိုးရကလည်းစီစဉ်ပေးပါလိမ့်မယ်လို့ပြောတော့ပါတယ်ခင်ဗျ
အဲ့တော့အခုလောလောဆယ်ပေါ့နော် SSA တောင်ပိုင်းတပ်ကအရင်ဆုံးဖြစ်စေချင်တဲ့အရာကဘာပါလဲခင်ဗ
ျကျွန်တော်တို့မှာအပြစ်ခတ်ရစေရုံနဲ့တော့မကြည့်သေးပါဘူးပြည်ထောင်စုအစိုးရနဲ့ဆက်လက်ဆွေးနွေးဖို့ကျွန်တော်တို့မှာလည်းနောက်တစ်ဆင့်ကြာမှာလေအာကျွန်တော်တို့ဘဟုဌာနချုပ်အဖွဲ့အစည်းအတွက်နော်သမီးသားစုရဲ့ဒေသခံပြည်သူတွေနေထိုင်စားသောက်ဖို့ပြည်လုံးကနေလှုပ်ဆောင်ဖို့ကျွန်တော်တို့ရည်တည်နိုင်ဖို့အတွက်ဘဟုဒေသအခုကျွန်တော်တို့တောင်းဆိုထားပါတယ်ခင်ဗျသူတို့ကတော့အဲ့ဒီတီတော်ကိုအချင်းချင်းမှအဆုံးဖြတ်ပေးနိုင်ပါလိမ့်မယ်လို့ပြောထားပါတယ်ခင်ဗျအ
ဲ့တော့နိုင်ငံတစ်ခုမှတက်မတော်ဆိုတာတစ်ခုတည်းပဲရှိရမယ်ဆိုတဲ့အယူဆလေးရှိကြပါတယ်ဒီကိစ္စကို SSA တောင်ပိုင်းတပ်ကဘယ်လိုစဉ်းစားထားပါလဲခင်ဗျ
ဒီလက်နက်ကတပ်တွေကိုကျွန်တော်တို့ဘယ်လိုပုံဘယ်လိုနည်းနဲ့ဆက်သွားကြမလဲဆိုတာဒီတီတော်စုအခြေရနဲ့စစ်ဆိုဆွေးနွေးတဲ့နေရာမှာဖြစ်ဖြစ်ဒီဥပဒေနဲ့ဆိုင်တဲ့ကျေးဇူးရလက်ဖြစ်တယ်ဆိုတော့အဲ့ဒီညီလာခံကြီးမှာကျွန်တော်တို့ပြုပြင်တဲ့ကြောင်းလဲတဲ့ဥပဒေအတိုင်းနဲ့ညီကျွန်တော်တို့တွားကြမှာဖြစ်ပါတယ်အခုလောလောဆယ်တော့ကျွန်တော်တို့ဖာတာကျွန်တော်တို့ရည်တွားဖို့ကျွန်တော်တို့လိုလားတယ်ဆိုတဲ့ကြောင်းလဲကျွန်တော်တို့ပြင်ပြထားပါတယ
်ဘုံမှုဆိုင်လောင်ဆိုင်ကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ